ဒီသုံးလေးကိုဘုရားစပြီးသုံးနာတာတော့ဆိုတိရိမေဃလို့ခေါ်တယ်ဒီဟုကျွန်းက ဝိပဿနာလုပ်အထုတ်တဲ့ဆရာတော်ကြီးစာပေကျမ်းအရေးတာတဲ့ဆရာတော်ကြီးတွေစာပြီးဝိပဿနာဉာဏ်လေးကိုခေါ်ပြတဲ့အခါမှာနေရာဝိပဿနာဆိုပြီးတော့သမထနာဉာဏ်ကနေစပြီးတော့ဝိပဿနာဉာဏ်လေးစတင်ဖြစ်ပေါ်ပုံနေရာဝိပဿနာဆိုတဲ့နာမည်နဲ့သုံးပြီးတော့ခေါ်ပြခဲ့ပေအဝဲချင်းပြတစ်ခုမြင်ပြီးလို့ရှိရင်ကျန်တာတွေတူတူပါပဲလို့ပြောကြရတာပေါ့ရှုပ်တရားတွေနဲ့ပတ်သက်ပြီးဆိုတော့ဓာတိလေးပါးနဲ့ပတ်သက်ပြီးပထဝီရဲ့သဘောကိုသိတယ်အာဘောတေဇောဝါယောရဲ့သဘောသိပြီးဇန်နေယုတ်တွေဟာလည်းတူတူပဲသဘောဝါရဲ့တူတယ်လို့မမြဲတဲ့သဘာဝကျမ်းအဖြစ်တူတယ်လို့ရုပ်ပဏလက္ခဏာလို့ခေါ်တယ်။ကြောင်းရတတ်တဲ့သဘာဝကျမ်းအဖြစ်တူတယ်လို့ဒီလိုရှင်းမြင်နိုင်တာနေရဝိပဿနာရှင်းဖို့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကလည်းအနတ္တလက္ခဏာသုံးပါခေါ်ထားတာ။ယံယေရှိရူပံအတိတနာဂတပစ္စပံဣဇတံဝဂရိတံဝဩလာရိကံဝသုခမံဝဟိနဝပဏိတံဝယန္တုရေတန္တိကေဝဆို17မျိုးနဲ့ခွဲခြားပြီးတော့ပြောဆိုတာ။ရှုမန္တရတူတူပဲအတိတ်ကယုတ်ပဲဖြစ်ဖြစ်လာမယ့်ခြေလက်အနာဂတ်ယုတ်ပဲဖြစ်ဖြစ်အခုချိန်လေးခိုက်ပစ္စပန်ယုတ်ပဲဖြစ်ဖြစ်မိဒနာမှာဖြစ်တဲ့ဣဇဒယုံမှာဖြစ်ဖြစ်ဒီမှာဖြစ်တဲ့ဗဟိတယုံမှာပဲဖြစ်ဖြစ်ဩလာရိကဆိုတဲ့သိတာထင်ရှားတဲ့ယုံမျိုးပဲဖြစ်ဖြစ်သူကုမတို့ဆိုတဲ့မသိတာမထင်ရှားအလွန်သိမ်မွေးတဲ့ယုံမျိုးပဲဖြစ်ဖြစ်ခိနအောက်တန်းကြတဲ့ယုံမျိုးပဲဖြစ်ဖြစ်ပဏိဒမောမြတ်တဲ့ယုံမျိုးပဲဖြစ်ဖြစ်ပဏိကေနီးတဲ့ယုံပဲဖြစ်ဖြစ်ယူနေဝေးတဲ့ယုံပဲဖြစ်ဖြစ်အားရ7မျိုးနဲ့ဘယ်ယုတ်ပဲဖြစ်ဖြစ်တပ်ပန္တံရူပံအဲ့ဒီယုတ်အားလုံးဟာလို့တလူရဆောင်ရချုပ်ပြီးတော့အဲ့ဒီနည်းနဲ့ဝိပဿနာဆင်ញင်သုံးတတ်တယ်အတိညာမျိုးနေရာဝိပဿနာလို့ခေါ်တယ်ဝိပဿနာစတင်ပြီဆိုလို့ရှိရင်အဲ့ဒီနေရာဝိပဿနာဝိပဿနာရဲ့အစပဲလို့ကျွန်တော်ပြောတာဒါကတိဟုကျောင်းကကျန်တဲ့ပိဋကကပ္ပထာလုပ်ကိုအထုတ်နေတဲ့ဆရာတော်ကြီးတွေအသုံးပြုခဲ့တဲ့ဝေါဟာရနေရဝိပဿနာဟိုအိန္ဒိယနိုင်ငံမှာဘုရားမြတ်စွာဖွင့်တဲ့အချက်ဘုရားမြတ်ဖွင့်တော်မူပြီးတဲ့နောက်သာသနာတော်ကိုအဆက်ဆက်ဆောင်လာကြတယ်တိဟုကျောင်းမရောက်ခင်ဒီကြောင့်သာသနာပြုတာလဲအိန္ဒိယနိုင်ငံကလာပြီးတော့သာသနာပြုတာပဲရှင်မဟိန္ဒရှင်အိန္ဒိယကိုဆောင်ပြီးတော့ဒီကြောင့်ကြောက်ပြီးသာသနာပြုအဲဒီအိန္ဒိယကမူရင်းသရူဒီပလို့ခေါ်တဲ့အိန္ဒိယကျောင်းကဆရာတော်တန်ခါတော်တွေကတော့ဒီဝိပဿနာမျိုးဘယ်လိုခေါ်တော့ဆိုကလာပတ္တမတ္တနာလို့ခေါ်တယ်နယဝိပဿနာကိုကလာပသမတနာကလာပသမတနာဆိုတာတစုရဲပေါင်းပြီးတော့ရှိတယ်ဒိဋ္ဌိရတစုရဲပေါင်းပြီးတော့ရှိမြင်တတ်တဲ့ဝိပဿနာဉာဏ်ကိုကလာပသမတနာဉာဏ်လို့သူတို့ခေါ်တယ်အဲ့တော့ဝိပဿနာစတင်ဖြစ်ပြီဆိုလို့ရှိရင်ကျောင်းတော်ဓမ္မသင်္ခါရတွေတူရတူရပေါင်းပြီးတော့ရှင်ဉာဏ်သုံးသပ်ပြီးရွှတ်တဲ့ဉာဏ်ဟာပထမဆုံးစပြီးရဖြစ်တယ်။အဲ့တော့သဘောချင်းကတော့တူတူပါပဲ။နေရဝိပဿနာဆိုတာနီးယူပြီးတော့ရှုမြင်သုံးသပ်တာ။ကလာပသမ္မာသနာဆိုတာချုံပြီးတော့အာလုံစုပေါင်းပြီးတပေါင်းနဲ့ရှုတာ။ဒီလိုတည်းပဲ။အဲ့တော့ကလာပသမ္မာသနာလို့လည်းခေါ်တယ်။နေရဝိပဿနာလို့လည်းခေါ်တယ်။အဲ့တော့ဝိပဿနာလို့အားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဝိပဿနာရဲ့အာယုဆိုတာဘာလဲ ဝိပဿနာဉာဏ်အဆင့်ဆင့်ဘယ်လိုလုပ်ရလဲဆိုတာကိုသွားရတဲ့လမ်းကြောင်းကိုလုပ်ရမယ့်လုပ်ငန်းစဉ်နဲ့ပတ်သက်ရှင်းရှင်းလင်းလင်းချုပ်တည်ပြီးတော့သိမြင်ထားဖို့လိုအပ်တယ်အစရမမှာသူတပယဉာဏ်နဲ့အရင်သင်ကြဒါကဘယ်ကိစ္စမှမဆိုမလုပ်ခင်ကတည်ကြအထုံးစံသူစမ်းရတီတာရိတ်တာကိုတွားကြရင်တောင်းရမယ်ခေလန်းကတွားရလို့ဆိုအရောက်ဘူးတဲ့ဒီကလမ်းမရအဲ့တော့ဒီတော့ဟောပြောပြတယ်ဘယ်နေပဲတော့ပဲဒါလည်းတင်တာပဲပေါ့အဲ့ဒါလို့မှတ်လာပြီးတော့သူပြောတဲ့တန်းချောင်းတိုင်းရှောက်မှဒီကိုရောက်မှာပေါ့ဘယ်ညာဘယ်ဖြစ်ဖြစ်ချွတ်တင်တင်ချာမှုမှတ်သားမှုဆိုရှိတာဒါကပဲကိရိယာကိုခေါ်တာပဲအဝိပဒနာလို့အထုတ်မယ်ဆိုလို့ရှိရင်လည်းချွတ်တင်ပြီးသိတဲ့ပြီးလိုက်တာသိရမသိဘဲနဲ့ဒီတိုင်းထိုင်လို့ဖြစ်တာမဟုတ်ဘူးပေါ့ဘယ်လိုထိုင်ရတယ်ဘယ်လိုရှိရတယ်ဘယ်လိုမှတ်ရတယ်ဆိုတာချွတ်တင်ပြီးတော့သိချာတယ်အလုံးစကားဝင်တော့မယ်ဆိုလို့ရှိရင်ပါရိဂရီလောက်ရမယ်ဆိုတာကိုယ့်အကိုရှင်းရှင်းလင်းလင်းပြတ်ပြတ်ထားတာသိနေဖို့အဲ့ဒီလိုလုံးလုံးလေးတွေနဲ့ပတ်သက်ပြီးတော့လည်းစာပေကျမ်းကနေမှအပြည့်စုံပေါ့ပြီးတော့ထားဒါပေမဲ့ဒီဝိပဿနာအလုံးကဘလောက်အရေးကြီးလို့လုံးကြရအောင်လေဝိပဿနာအလုံးဆိုတာစိတ်ကခိုင်မာဖို့အတွက်နာလို့ကြာလူရည်ရဲ့စိတ်ဓာတ်ဟာခိုင်မာမှုမရှိဘူး။ဘာလေးချောင်းခိုင်မာမှုမရှိတာလို့လို့ဆိုလို့ရှိရင်ပြောစရာအာရုံနဲ့တွေ့လိုက်လို့ရှိရင်လောဘရည်နဲ့ပီတိရည်နဲ့သောမနတရည်နဲ့မိုးမမြင်လေးနဲ့ရှင်ပျော်ရှင်ပြီးတော့ပါတတ်ကြ။ဒါလည်းစိတ်ဓာတ်မခိုင်မာမှုကြာလာတယ်စိတ်ပြေစရာအာရုံကြောက်စရာအာရုံနဲ့တွဲလို့ရှိရင်လည်းကြောက်ရရတယ်ထိတ်လိုက်ရတယ်နေစရာမရှိအောင်လမ်းညာဖြန့်ဒါလည်းစိတ်ဓာတ်မခိုင်မာမှုကြာအဲ့လိုလိုစိတ်ဓာတ်ခိုင်မာမှုမရှိတာလေဟောဒီဝိပဿနာတရားအထုတ်ခြင်းဖြင့်စိတ်ဓာတ်ခိုင်မာမှုတွေရရှိပါကြောက်စရာအာရုံနဲ့တွဲလဲမတုံ့တော့ဘူးစိတ်ကြီးစရာအာရုံကြောက်စရာလမ်းစရာအာရုံတွေနဲ့တွေ့ရင်စိတ်ကြီးချင်းကြောက်နိုင်နေမရှိဘူးဆိုတော့ပကတိတင်ပြတော့တဲ့အနေထားတစ်ခုရရှိတယ်။အင်တာနက်ကောင်းတဲ့ဒီစနစ်တစ်ခုလုပ်ကြအောင်ဖြစ်လာပြီးတဲ့နောက်မအိုအောင်မသေးအောင်လုပ်လို့မရမှမရဘူး။ဒါတချို့ကတော့ကြိုးစားကြတယ်လေအာယူရီကဆင်းတယ်လို့ဓာပြာလေးတို့ဒါလေးစားပြီးတော့မဥပနာမသေးဆိုပြီးတော့ကျိုးစားကြဘယ်သူမှအောင်မြင်လဲလို့မှတ်တမ်းရှိတယ်။အောင်လဲအောင်မြင်နိုင်ကြမရှိဘူးပေါ့။အောင်မြင်နိုင်မှုမရှိဘူးလည်းလို့လူတွေရဲ့ယုံကြည်မှုကတော့ရှိတယ်လေ။ဒီမျိုးနဲ့ကျိုးစားပြီးတော့မောမနာမသိရှိရအောင်လို့ဆိုပြီးတော့ဒီခန္ဓာကိုယ်ကြီးလည်းပဲရုပ်ပြောင်းပြောင်းပြောင်းပြောင်းပြီးအရိမတိယဘယံဖူးရသည်ထိအောင်ဆိုပြီးတော့စူးစမ်းနေကြတာလည်းရှိတယ်။ရှင်းနိုင်ပဲရှင်းနိုင်တော့ကိုယ့်ကိုစဉ်းစားကြည့်ပါ။အဲ့ဒီလီးရှင်ရည်ဆော့ပြားကပေးခဲ့မှာပေါ့။ရည်ဆော့ပြားကတိတိခုတွေ့လို့ရကြမှာပေါ့။သို့တော့အဲ့ဒီလီးဟာရှိတယ်မြတ်စွာဘုရားဟောတာအတိအကျဉ်းဟောတာနတ္ထိသာတ္တအမရဏနတ္ထိသာတ္တအမရဏဝိလတဲ့ပုဂ္ဂိုလ်မတည်ဘူးဆိုတာမရှိဘူးတဲ့ဒါလုံးဝတိတိကျကျဟောတာအဲ့တော့တည်တာမတည်တာကိုယ့်အကိစ္စမဟုတ်ဘူးတည်ခြင်းကိုမကြောက်ရွံ့ဘူးကိုယ်ခြင်းကိုမကြောက်ရွံ့ဘူးနာခြင်းကိုမကြောက်ရွံ့ဘူးကာမဂုဏ်အာယုန်ဒီပေါ်မှာစိတ်ဓာတ်တုံ့လောက်လှုပ်ရှားလို့မရှိဘူး emotion လို့ခေါ်တာစိတ်တည်ငြိမ်မှုမရှိတာအဲ့ဒါတွေကို ပပြောက်သွားပြီးတော့စိတ်ဓာတ်ဟာအမြဲတမ်းတည်ငြိမ်တဲ့အနေအထားမျိုးရရှိအောင်ဝိပဿနာကျင့်စဉ်တစ်ခုကျင့်ကြရအောင်ဟုတ်တယ်ဝိပဿနာကျင့်စဉ်တစ်ခုကိုကျင့်သွားလို့ချင်းလောကမှာဆွေးရင်ကျရဆိုတာတစ်ခုမှမရှိဘူးအဲ့ဒီဆွေးရင်ကျရမရှိတော့တဲ့အနေအထားမျိုးရောက်သွားမှကိုယ့်ရဲ့ဝိပဿနာကျင့်စဉ်တစ်ခုကအောင်မြင်တယ်လို့ပြောပြအောင်ပါဠိလိုဆိုလူတွေကြည့်နေနေစင်နေရတောကရနေနေကြအဲ့တချို့ကအရှင်ပြေးနေတဲ့အချိန်တောကမဖြစ်တော့တို့ကတော့ဘာပူစရာမရှိဘူးနဲ့ပြောကြမရှိပဲနေတော့မလားမပူသေးတာကရှိတယ်ပူစရာကတော့ရှိတယ်ပူတာကဘာကပူတာတော့ဆိုတော့ဒေါသတို့ဒေါမနတတို့ကပူတာကိလေသာတွေကပူအဲ့တော့ကိလေသာတွေရှိနေတဲ့တန်းနဲ့တို့ကပူစရာမရှိဘူးဆိုလို့ရှိရင်တော့ဒါအမှန်မသိလို့ပြောတာလို့ပဲပြောအောင်ဟုတ်ကဲ့ဟုတ်ယုံနဲ့ပတ်သက်ပြီးမြတ်စွာဘုရားကငကုဏပိဋကတကကြီးကိုဟောတာလို့ပဲဤခန္ဓာကိုယ်ကြီးရတာပြီးတော့ဈာမပါတယ်လို့တစ်ခဏလေးတောင်းဝန်ခံပြောချမယ်ဆိုလို့ရှိရင်ကိမိညတရပါလေယမတိမလိမ္မာလို့ပြောတာကလွဲပြီးတခြားအကြောင်းမရှိပါဘူးတဲ့ဘုရားရှင်ပြအဲ့ဒါအဲ့တော့ပူဇော်မရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်ကလည်းမတိမလိမ္မာလို့ပြောမိခြင်းသာဖြစ်တယ်နော်တခြားအကြောင်းမရှိဘူးလို့ဆိုတာဒါကြောင့်လို့ပူဇော်ပင်ဇော်တွေမရှိဘူးလို့ပြောနိုင်တဲ့အနေအထားရောက်ပြီးချက်အောင်ဝိပဿနာချင်းစဉ်တစ်ခုအောင်မြင်ရင်ပေါ့ပေါ့ရရဖြစ်လို့ခိနိတာတွေကိုဖြည့်ဆည်းပြနိုင်တဲ့မဉ္ဇဉ်ပုံဉ္ဇဉ်ရတော့နိဗ္ဗာန်ကိုအောင်ပြနိုင်ပြီဆိုလို့ချင်းအားလုံးတို့ဟာဘာမှပူဇော်မရှိဘူးလို့ပြောလို့ရတော့အဲ့ဒါမင်္ဂလာတုတ်ထဲမှာအစင်းမြင့်မင်္ဂလာဆိုတာအတောကံဝိရဇံခေမံဧတံမင်္ဂလာမဟုတ်တော့အတောကဆိုရင်ဘာမှမရှိတော့ဘူးအဲ့ဒီအဆင့်ရောက်အောင်ဝိပဿနာကျင့်စဉ်တစ်ခုကျင့်တယ်လို့ဒီလိုမှတ်သားကြတယ်။အမှန်အမှန်ပြောကြမယ်ဆိုနိဗ္ဗာန်ရခြင်းလို့ကျင့်တယ်လို့အဲ့တော့နိဗ္ဗာန်လို့ပြောလိုက်တာနဲ့တရားနဲ့အများကနားနေနေတာတေတိဤချမ်းမဲ့နိဗ္ဗာန်လို့ပြောနေကြတာဆိုတော့အဲ့ဒါအတာထားဘာဖြစ်လို့ဝိပဿနာကျင့်စဉ်ကိုကျင့်ရတယ်လို့ဆိုဆိုရင်တော့ကံကင်းအောင်တို့ကျင့်လေအတွေ့အတာတွေကုန်ခန့်တော့အောင်တို့ကျင့်လေတွေ့တာစရာမရှိရင်ဆိုရင်ညာမရှိတော့ဒါကြောင့်ဝိပဿနာချက်စင်ခုကျင့်ရတယ်တခါတော့ကရှန္နနာမိရှစ်သာရိပုတ္တရာကိုဆုံတွေ့ကြတဲ့အခါသုတ္တန်လေးတစ်ခုမှမတ်တတ်တယ်ဟောရရှိတယ်ရှင်သာရိပုတ္တရာကပြောတယ်တန်ခါပရိသတ်ထဲမှာသူ့အနေနဲ့စဉ်းစားပြီးတော့ကြည့်လိုက်တာတဲ့လောကကြီးထဲမှာသူ့အတွက်တောကဖြစ်เสียများဘာများရှိတော့လို့လိုက်ကြည့်လိုက်တာတဲ့လောကကြီးထဲမှာသူ့ကိုတောကဖြစ်စေနိုင်တဲ့အရာဆိုတာသူ့မှာတစ်ခုမှဖြစ်တော့ဘာအတွက်မှသူ့တောကဆိုတာဖြစ်တော့နော်လိုက်ပြီးကြည့်လိုက်ဘယ်ကိစ္စနဲ့မှသူ့မှာတောကဆိုဖြစ်เสียရှာပြီးတော့ဘူးတဲ့တရှိတဲ့ပဲပစ္စည်းပြတ်သွားလို့ဆိုရင်စိတ်ဆိုတာသူ့မှာဘယ်လုံးမှမဖြစ်တော့ဘူးစဉ်းစားကြည့်လိုက်တဲ့အခါမှာတခုမှရှာမတွေ့ဘူးငါဘယ်ကိစ္စဆိုရင်တောကများဖြစ်ဦးမလားလို့ကြည့်ဘယ်မှမတွေ့ဘူးချက်ရှင်အန္တနာကမေးတယ်အဲ့တော့ရှင်ဘုရားတဲ့ဒီလိုဆိုရင်မြတ်စွာဘုရားပြိဋိဘံစံတော်မှာရောမစိုးရိမ်ဘူးလားတဲ့ရှင်အနန္ဒာရှင်အနန္ဒာကမြတ်စွာဘုရားကိုညီကိုလည်းညီကိုအနိကပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တာပါရစေအမြတ်ကြီးတယ်မြတ်စွာဘုရားမြတ်စွာဘုရားမရှိတော့ရင်တို့ဘယ်လိုနေမလဲဆိုရယ်စိုးရိမ်စိတ်တွေသူ့ဟာအများအားရှိတယ်ဒါကြောင့်မို့ရှင်သာရိပုတ္တရာမြတ်စွာဘုရားတစ်စုံတစ်ခုဖြစ်သွားရင်ရောအရှင်ဘုရားမစိုးရိမ်ဘူးလားလို့ဆိုရှင်သာရိပုတ္တရာပြောတယ်မစိုးရိမ်ဘူးတဲ့မြတ်စွာဘုရားပြိဋိဘံဆံတော်မှလည်းသူမစိုးရိမ်ဘူးတဲ့သို့တော်လည်းဒီမြတ်စွာဘုရားနဲ့ခင်ကိုရောမြတ်လောကတ ত্ত্ব အရရဲ့အကျိုးကိုဆောင်သွားနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နေဒီပုဂ္ဂိုလ်ကြီးရှိနေတော့အများအတွက်အကျိုးဖြစ်မှာပဲ
ကြာရှိစွာတည်ရှိနေခြင်းဖြင့်တတ္တဝါတွေရဲ့အကျိုးသိပိုးနိုင်မှာပဲလို့ဆိုတဲ့အတွေ့ပဲရှိတယ်ဆိုရင်တော့မရှိဘူးအဲ့ဒါရှင်အနန္ဒာပြောတာအရှင်ရာကအဟံကာရမမံကာရမာနလူတေသုတ္တံဟုတ်တယ်စင်တရိပုဂ္ဂလမှာဒီလိုခရီးပေါ်တောင်မှဒီမြတ်လူတွေပေါ်တာထားသူ့ပေါ်လည်းသူမစိုးရိမ်ဘူးလေသူ့မိခင်တွေသူ့ဖခင်တွေသူ့ဆွေမျိုးသားချင်းတွေဘာလို့မှမစိုးရိမ်နောက်ဆုံးမှာတလောကလုံးရဲ့အထွတ်ထားဖြစ်တဲ့သူ့ရဲ့ကျေးဇူးရှင်မြတ်စွာဘုရားတခင်ကိုရမြတ်ပေါ်တော့သူစိုးရိမ်မှုမရှိဘူးဆိုတော့ဘာဖြစ်လို့ဒီလိုမရှိတာတော့လို့ဆိုတော့အဟံကာရမမံကာရမာနလူတယသူ့တံခိုးခတာသူမငါဆိုတဲ့အတွေးငါဟာဆိုတဲ့အတွေးတွေအဟံကာရဆိုတဲ့ဒိဋ္ဌိမမံကာရဆိုတဲ့တဏ္ဏမာနအနုတယဒါတွေတစ်ခုမှမရှိတော့အလုံးထိုင်ရှာတာအဲ့တော့လောကမှာသူရဲ့ဆွေမှုကိုဖြစ်ပေါ်စေတတ်တဲ့တရားတွေကအဲ့ဒီတဏှာလို့မာနလို့ဒိဋ္ဌိလို့ရှိနေလို့ဒီကိလေသာတွေချမှတ်လို့ဒါဒီနေရာမှာအတိတ်တွေယူရနှမျိုးရှိတယ်အဟံကာရကိုမာနလို့ဆိုတာရှိတယ်မမံကာရကိုတဏှာလို့ဆိုတာရှိတယ်ကတ္တကရာကျမ်းထဲမှာပဲနှမျိုးခွဲပြီးတော့ရေးထားတာတွေ့ကြရဒီပါဠိလေးကတော့သူတို့သုတ်တန်တွေမှာတွေ့ရတယ်အဟံကာရမမံကာရအဟံကာရဆိုတော့ငါလို့လုပ်နေတာမမံကာရဆိုတော့ငါဟာလို့လုပ်နေတယ်ဘယ်သူကငါလုပ်တာလဲဘယ်သူကငါဟာလုပ်တာလဲလို့ဆိုရင်ထက္ကရာတဆောင်ကငါလို့လုပ်တာဒိဋ္ဌိကလုပ်တာငါဟာလို့လုပ်တာကတဏှာကလုပ်တာမာနာကိုတိတံပေါ်ထားနောက်တစ်ခါတစ်ဆောင်ကြတော့အဟံကာရဆိုမာနာကလုထာလို့ဒီလိုလဲကွဲလဲပြီးတော့ပေါ်ပြတာရှိတယ်ဘယ်လိုပဲဖြစ်ဖြစ်ဒီမာနာတစ်ခုတည်းကိုပဲအဟံကာရမမံကာရလို့ပြောလို့လည်းရသူနေရာနဲ့သူမှတ်ရမှာပေါ့သို့တော့အဟံမမဆိုတဲ့အဓိပ္ပာယ်နှစ်ခုဟာငါနဲ့ငါဟာလောကမှာငါမရှိလို့ရှိရင်ငါဟာဆိုတာမရှိဘူး။ငါဆိုတဲ့ဟာကအတ္တ။ငါဟာဆိုတာအတ္တနိယ။တခါတခါအတ္တလို့သုံးတယ်တခါတခါအတ္တနိယလို့သုံးတယ်။အတ္တကိုတခါတခါအဟံလို့သုံးတယ်။အတ္တနိယကိုမမှန်လို့သုံးတယ်။စာပေကျမ်းကလည်းမှာဒီလိုသုံးလေးတွေရှိတယ်။အဲ့ဒါအလိုက်မြန်မာတွေကပြောကြတယ်ငါနဲ့ငါဟာ။အဲ့တော့ရှင်အနန္ဒာကပြောတယ်ရှင်သာရိပုတ္တရာအရှင်ဘုရားကငါဆိုတဲ့ငါလို့တဲ့ငါလို့အတွေးတွေကိုဖြစ်ပေါ်စေတတ်တဲ့ငါဟာလို့အတွေးတွေကိုဖြစ်ပေါ်စေတတ်တဲ့တဏ္ဍမာနဒိဋ္ဌိကြီးအရှင်ဘုရားမှာခေပြီးသားဖြစ်နေပြီဒါကြောင့်မို့အရှင်ဘုရားမပူတာပဲလို့ဒါဝိပဿနာရှင်ရဲ့အကျိုးကျေးဇူးအဲ့လိုရှိအဲ့လိုအကျိုးကျေးဇူးတွေရဝိပဿနာချက်စင်တစ်ခုကိုချင့်ကြံပြုဖို့အားထုတ်ကြတာ။နောက်သုတ်တန်တစ်ခုမှပြောနေတာလေမှတ်သားစရာလေး။ဒါနဲ့ဆက်နေပြီးတော့ဝိပဿနာချက်စင်ပြုဖို့အားထုတ်လို့နောက်ဆုံးအစဉ်ညရတ္တမေရတ္ထုမျက်မှောက်ပြုသွားပြီးဝိပဿနာလမ်းဆုံးသွားပြီးဆိုရဲပုဂ္ဂိုလ်ရှိတာရိဘုရားကြီးရဲ့ညီတော်ဖြစ်တဲ့ရှင်ဥပသေနဆိုရှိတယ်ဒီနေ့တော့ရှင်သာရိဘုရားနဲ့ရှင်ဥပသေနတို့ညီကိုနှစ်ပါးသဗ္ဗတ္တန္တိကပပနာလို့ခေါ်တယ်တောင်ဝမ်းလေးတစ်ခုသတင်းတုံးကထိုင်ရအဲ့ဒီချိန်မှာရှင်ဥပဒေနာကသဘာဝချောက်ချောက်မိုက်လူလေးအတွင်းဝင်ပြီးတော့သင်္ကန်းလေးချုပ်လို့တ သင်္ကန်းချုပ်နေတဲ့အချိန်မှာတော်ရတောင်းနေဆိုတော့နော်ကျောက်တောင်းထဲမှာမွေးလေးပါးလေးကလည်းရှိတယ်အပေါ်ကျောက်နိုင်ရန်မှာမွေးလေးနှစ်ကောင်ကတစ်ကောင်တစ်ကောင်ခစားကြကျောက်နိုင်ရန်ရဲ့လက်ချက်မှာခစားရင်းကနေပြီးတော့ခေါင်းကနေပြီးတော့ရှင်ဥပဒေတာပခုံးမပြုတ်ကြအဲ့ဒီကျောက်ချတဲ့မွေးလေးကအဲ့ဒီမွေးလေးကဘာမွေးလေးတုံးဆိုထုတ်ထဝိတ္တွေမျိုးတဲ့သူကအကောင်နဲ့သူတို့နဲ့လူအသားနဲ့ထိလိုက်တာနဲ့အစိတ်တက်တယ်။မွေကဓာတ်ထဝိတ္တဆိုတာကိုက်မှအစိတ်တက်တဲ့မွေကတစ်မျိုးရှိတယ်။အဘမကြီးကတော့လူတိုင်းသိတဲ့မွေကတော့မွေကိုက်ရင်အစိတ်တက်တယ်ထားမသိဘူးနော်။ထုတ်ထဝိတ္တဆိုတာသူတို့ကိုယ်နဲ့ထိလိုက်တာနဲ့အစိတ်တက်တယ်။နောက်တစ်ခါဒိဋ္ဌဝိတ္တဆိုတာသူတို့ကိုမျက်စိနဲ့မြင်လိုက်တာနဲ့စိတ်တက်ရှိနေတယ်။ကြောက်စရာကောင်းတယ်။မာပြေမရှိတယ်ပဲကံကောင်းပေါ့နော်။အတော်ထဲမှာအဲ့ဒီငွေမျိုးတွေရှိတယ်။အဲ့ဒီမှာရှင်ဥပဒေနာပေါ်မှာပြုတ်ကျလာတဲ့ငွေကလေးကဖုတ်ထဝိတ္တငွေမျိုးနဲ့ထိလိုက်တာနဲ့စိတ်တက်တယ်။အစိတ်တက်လိုက်တဲ့အခါကျတော့အစိတ်ကတော့အဲ့ဒါမှပြင်းထန်တယ်မီးလိုပဲမီးကဲလေးကခွမ်းပါပါကြလိုက်တဲ့မီးကဲလေးလိုပဲလောင်သွားလောင်ပြီးတော့ပြတ်တော့တိုးလာအဲ့ဒီမှာရှင်ဥပဒေနာတတိထားလိုက်တဲ့အစိတ်ကဒုက္ခနာကိုလောင်နေပြီအပြင်းကိုမြန်မြန်ထွက်မှမထွက်လို့ရှိရင်ဒီကိုယ်လုံးဒီထဲမှာခွဲလို့ဖြစ်သွားလောင်တာအစိတ်ကလောင်တာပြင်းတဲ့အစိတ်အဲ့ဒါကြောင့်မို့အဒီကယဟန်တွေကိုခေါ်တယ်။ငါရှင်တို့လာကြလာကြ။ဘာခန္ဓာကိုယ်ကြီးကိုပြည့်ပဲမထုတ်ကြပါဘူး။ပိုင်လူထဲမှာဖြစ်သွားလိုက်တယ်။ခရင်မော်တင်ပြီးသူ့ကိုပြင်ထောက်လိုက်ကြ။အဲ့ဒီအချိန်လေးမှာသူကစိတ်ဆွမ်းအားနဲ့အစိတ်ကိုတားထားလိုက်။ချက်ချင်းကြီးလောင်တော့စိတ်ဆွမ်းအားနဲ့အစိတ်ကိုတားထား။တားထားလိုက်တဲ့အချိန်မှာချုပ်ရဲ့အရှိကိုတိုးမလောင်ဘူးပေါ့။အဲ့ဒီမှာငါရှင်တို့အပြင်ထုတ်ကြငါခန္ဓာကိုယ်ကြီးကမကြခင်ဒီမုံ့စုပ်ညာခြေသွားတယ်လို့ခန္ဓာကိုယ်ကြီးကဖဲလုတ်ကြီးခြေသွားတယ်တစားစီဖြစ်သွားလိမ့်မယ်မကြခင်ဖြစ်သွားလိမ့်မယ်အဲ့လိုပြောတော့ရှင်သာရိပုတ္တရာကမေးတယ်နေသားမောင်ငါရှင်ဘာမှလည်းချွင်းကျက်လည်းမမြင်ရပါလားမျက်စိလည်းအကောင်းသားလည်းအကောင်းအိန္ဒိရီလည်းအကောင်းသာလို့ငါခန္ဓာကိုယ်ကြီးကမကြခင်ဘုံစုပ်ကြီးကိုဖွဲစုပ်ကြီးကိုကျူကျသွားလိမ့်မယ်တစားစီဖြစ်သွားလိမ့်မယ်လို့ပြောတာတော့လို့ရှင်သာရိပုတ္တရာကသူ့ကြီးကိုမေးတယ်မေးတဲ့အခါကျတော့ရှင်ဥပဒေနာဘလို့ပြန်ဖြေလို့ငါရှင်သာရိပုတ္တရာတဲ့သူ့မှာမျက်လုံးဟာငါမျက်လုံးဟာငါမျက်လုံးဆိုတဲ့အတွေ့အကြုံမှမရှိဘူး။ငါဟာနားဟာငါပဲ။နားဟာငါရဲ့ပစ္စည်းပဲဆိုတဲ့အတွေ့လည်းမရှိဘူး။မျက်စိနားနာလျာကိုယ်စိတ်ဆိုတဲ့ဒီယုတ်တရားတွေနတ်တရားတွေယုတ်တဏ္ဍမသင်္ခါရဒုက္ခနာကိုယ်ကြီးတစ်ခုလုံးကိုငါလို့လည်းမမြင်ဘူးတဲ့ငါဟာလို့ငါလို့မြင်နေမယ်ငါဟာလို့သာမြင်နေမယ်ဆိုလို့ရှိရင်သူကကြောက်ရမှာပေါ့။ငါလို့လည်းမမြင်ဘူး၊ငါဟာလို့လည်းမမြင်ဘူးတဲ့။အဲ့ဒီလိုငါလို့မြင်နေတဲ့ပုဂ္ဂိုလ်၊ငါဟာလို့မြင်တဲ့ပုဂ္ဂိုလ်ကသိလေးနဲ့ကျုံနေတဲ့အခါမှာမျက်စိမျက်နှာတွေပြက်ကုန်မှာပေါ့။အခုမှသူကအပြုံးမပြက်ဘူး။အပြုံးမပြက်ဘူး၊အိန္ဒိယမပြက်ဘူး၊နေနေ။ဆိုရင်ဒီကုမမရှိဘူး။ဘာလို့တေလေးကပ်နေတာတောင်ဆိုရင်စိတ်မရှိဘူးဆိုတာ။ဘာလို့ဆိုရင်စိတ်မရှိတာတော့ဆိုသူခန္ဓာကိုယ်မှာရှိတဲ့တရားဓမ္မတွေကို तू ကငါလို့သတ်မှတ်เสียရတယ်ကိုယ်ကရှာမတွေ့ဘူး။ငါဟာလို့သတ်မှတ်ဆိုရင်လည်းကိုယ်ကရှာမတွေ့ဘူး။ငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူး။ကြည့်လေလမ်းလေးကမြက်တယ်ငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးဆိုတော့အဲ့ဒီမြက်တွေပဲဆိုရင်လည်းရှိပါ့မလား။ရှိဘူး။ မြတ်စွာဘုရားကလည်းအဲ့ဒီဥပမာနဲ့ဟောတာပဲစေရွန်ကျောင်းထဲကတစ်ပင်နေမြက်ပင်နေတာနော်လူတွေကမြက်တွေနှုတ်သွားမယ်တစ်ပင်ခုတ်မယ်ဆိုလို့ရှိရင်ငါကိုခုတ်တယ်ငါဟာနှုတ်တယ်လို့ဘယ်သူမှမမြင်ဘူးတဲ့ဘာလို့လို့ဆိုလမ်းမေးကမြက်တွေတို့ဟောစေရွန်ကျောင်းထဲကမြက်တွေတို့တစ်ပင်တို့ငါလို့သတ်မှတ်တယ်ဘယ်သူမှမရှိဘူးငါဟာလို့သတ်မှတ်တာမရှိဘူးဆိုကိုမှမဟုတ်ဘူးအဲ့ဒါလိုပဲဒီယုံနဲ့ဓမ္မသင်္ခါရတွေပေါ်မှာအဲ့ဒီလိုကိုသဘောထားနိုင်ဝိပဿနာဉာဏ်ကြီးယက်တံပြီးကိလေသာတွေကင်းခွန်သွားတဲ့ပုဂ္ဂိုလ်ကြီးကျတော့အတူဖြစ်သွားအဲ့ဒါကြောင့်မလို့သူဟာအိန္ဒိယမပြည့်နေနိုင်တာဆိုတော့ရှင်သာရိပုတ္တရာကဟောငါရှင်ဥပဒေနာကအဟံကာရမမံကာရမာနလူတရားသူတမှုတတ်တာငါဆိုတဲ့အတွေးတွေငါဟာဆိုတဲ့အတွေးတွေမမနာစားတဲ့ကိလေသာတွေကိုအကုန်လုံးဖယ်ရှားထားလို့အခုလိုအိမ်ကြီးမပြတ်နေနိုင်တာပဲလို့ဒီလိုပြောတာ။ဒါလည်းဝိပဿနာခြင်းရဲ့အကျိုးချင်းစုတစ်ခုပဲ။အဲ့ဒီအရှင်းရောက်မှဝိပဿနာအလားဆုံးတယ်ပေါ့။ဒါဝိပဿနာဆိုတာအဆင့်တင်ခြင်းရတာ။တောတဘာဖြစ်ဖို့လည်းပဲဝိပဿနာခြင်း။ဒါပေတော့တော့ဖြစ်ပြီးလမ်းဆုံးလာဆိုမဆုံးသေးဘူးတက္ကရာကဖြစ်ဖို့အတွက်ဝိပဿနာဖြစ်ရမယ်သောတပန်ရဲ့ဝိပဿနာနဲ့သောတပန်ပဲဖြစ်မယ်တက္ကရာကမဖြစ်ဘူးပုထုဇဉ်တွေဖြစ်တဲ့ဝိပဿနာကသောတပတိမဲ့ပဲပြီးနိုင်နေတယ်တက္ကရာကအနာကယန္တာအထိမဖြစ်နိုင်ဘူးသောတပန်ဖြစ်ပြီးကျင့်တဲ့ဝိပဿနာကြတော့သက္ကရာဂံကိုဖြစ်စေ။သက္ကရာဂံဖြစ်ပြီးတော့မှကျင့်တဲ့ဝိပဿနာကြတော့အနာဂမိမဲ့ဖို့။အနာဂံဖြစ်ပြီးတဲ့နောက်ကျင့်တဲ့ဝိပဿနာကြတော့မှရတ္တမေနဲ့အဲ့ဒီကြတော့မှဝိပဿနာလမ်းဆုံးမယ်လို့ပြောရစမှာနော်။အဆင့်အမြင့်ဝိပဿနာ။အဲ့တော့ဝိပဿနာကျင့်တယ်ဆိုတာချုံငုံပြီးတော့ဒီတုတ်တန်နှစ်ခုကိုချုံငုံပြောလိုက်မယ်ဆိုရင်ငါဆိုတဲ့အတွေးတွေနဲ့ငါဆိုတဲ့အတွေးတဏမာနဒိဋ္ဌိစပြီးခိလေသာတွေကိုခေရှားဖို့အတွက်ဝိပဿနာချက်တွေအတွက်ကြောင့်ဘုရားကမှဆိုရင်ကျဆိုတော့ဘာခုမှမရှိတော့ဘူးစိတ်ဓာတ်တည်ငြိမ်မှုခိုင်မာမှုကိုရရှိတော့အာယုန်တွေရဲ့တိုက်ခိုက်မှုခံနိုင်ရင်ရှိသွားပြီဒီလမ်းစဉ်ဟာဘုရားမြတ်စွာရဲ့သာသနာမှာရှိတဲ့တန်းစဉ်ခိုင်မာမှုကိုရတော်ပြီခိုင်မာတာလည်းပဲအစစ်အမှန်ခိုင်မာတဲ့ခိုင်မာမှုတခြားနည်းနဲ့မယူရဲ့ခိုင်မာတာတွေလည်းရှိသေးတယ်နော်မယူရဲ့ခိုင်မာတာတွေဆိုမဟုတ်တဲ့နည်းနဲ့သွေးဆောင်ဖြားရောက်ပြီးကိုယ့်ကိုယ်တတ်ပြေကြတာတွေရှိတယ်လေခပါအဲ့ဒါတွေကမမမကန်မယူရဲ့ခံခိုင်မာတာသူတို့လမ်းလွဲပြီးတော့ခိုင်မာတာအဲ့ဒီပုံကိုယ်တွေကမကြောက်ဘူးလားလို့ဆိုတကယ်တရားပြီဆိုတဲ့မှာကြောက်တယ်အခုဒီပဒနာချင်းစင်နဲ့ကြတော့အမှန်တိပြီးတော့နေသည့်အတွက်ကြောင့်ဆောက်ရဆိုးရိမ်မှုဆိုတာလုံးဝမရှိတော့ဘူးဘာဖြစ်လို့လို့ဆိုရင်ကြောက်ရွံ့စေတတ်တဲ့ဒေါသအစတဲ့ခိလေသာတွေရှိမှမရှိတော့ဘူးသတိတရားတွေမရှိသည့်အတွက်ကြောင့်စိတ်ဓာတ်ပန့်စင်ခိုင်မာပြီးတော့နေတယ်တဲ့ဝိပဿနာချင်းစင်ဒါကြောင့်ချင်းကြရတယ်ရှင်ဥပဒေနာကဇန်တွေကကြောင်သောမော်တင်ပြီးအပြင်းလဲထုတ်လိုက်ရသူထိန်းထားတဲ့စိတ်ဆွမ်းအားလဲထုတ်လိုက်ရဒုက္ခနာကိုကြီးကမုန်းဆုပ်ကြီးဖြေချလိုက်တယ်ဒစားစီဖြစ်သွားတယ်အစိတ်တရားတစ်ခုလုံးပြန့်ပြီးတယ်လောင်သွားတယ်ဟောပြိဋိဘံသံသွာရှင်တိုင်းဘုရားရဲ့ညီရောအရင်ဥပဒေနာသံအဲ့ဒါလည်းပဲသံယုတ်ပါဠိတော်မှာမှတ်တမ်းတင်ထားတာရှိတယ်အဲ့တော့ဝိပဿနာရှင်းစဉ်ဖြစ်နေဆိုတာအဲ့ဒီအရှင်မြတ်ကြီးတွေကအာင်္ဂါရငါလို့ထင်တဲ့အခြင်းမျိုးတွေမမင်္ဂါရငါဟာလို့ထင်တဲ့အခြင်းမျိုးဒါရီဖေရှားနိုင်ရင်ပြီးတော့စိတ်ဓာတ်ခိုင်မာမှုရောက်ဖို့ဒါကြောင့်မို့ခွန်ကြီးတို့တည်းလို့ဒီဝိပဿနာချင်းစဉ်ချက်ကြတာလေအဲ့တော့ဝိပဿနာချင်းစဉ်ချက်မယ်ဆိုလို့ချင်းအပိုင်း၃ပိုင်းကိုမှတ်သားထားဖို့ပြောပါလုပ်ငန်းစပြီဆိုတဲ့အခါ အပိုင်း၃ပါးရှိဝိပဿနာရဲ့ရှေ့ပိုင်းနဲ့ဝိပဿနာပိုင်းပေါ့အပိုင်းနှစ်ပိုင်းခွဲလို့ရှိရင်ဝိပဿနာရဲ့ရှေ့ပိုင်းနဲ့ဝိပဿနာရဲ့နောက်ပိုင်းပေါ့တနည်းအားဖြင့်ပြောမယ်ဆိုရင်တော့အများသိတဲ့စကားလုံးနဲ့ပြောရင်ပရိညာ၃ပါးလို့ခေါ်တယ်ပရိညာဆိုတာပရိစ္ဆရာအသိဉာဏ်နဲ့ပိုင်းခြားပြီးပိုင်းပိုင်းခြားခြားညာဆိုတာသိတတ်တဲ့ဉာဏ်သူ့တိုင်းတာနဲ့ပိုင်းပိုင်းနဲ့သိတဲ့ဉာဏ်မျိုးကိုပရိညာလို့ခေါ်တယ်အဲ့တော့ဝိပဿနာအလုပ်လုပ်ပြီးဆိုရင်ဝိပဿနာပညာဆိုတာပရိညာပဲဒီပရိညာဆိုတာပရိပိုင်းပိုင်းခြားခြားသိတယ်ဆိုတာသုံးမျိုးရှိတယ်တဲ့နံပါတ်၁ကညာတပရိညာသိစရာတွေကိုသိတတ်တယ်သိရမဲ့အရာတွေကိုသိတယ်ဝိပတ်သိစရာကိုသိတတ်တဲ့အသိဉာဏ်ကိုညာတပရိညာလို့ညာတပရိညာကတကယ်ကတော့ဝိပဿနာမဖြစ်သေးဘူးဝိပဿနာရဲ့ရှေ့ပိုင်းလို့ဒီလိုပဲမှတ်ရတယ်အဲ့ဒါကိုစပေးချမ်းသာစကားနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လိုပြောရအောင်ဆိုအဘိညာပညာညာတ္ထိဉာဏ်လို့ပါဠိရမှာဒီလိုဆိုအဘိညာပညာအဘိညာဆိုတာဘာကိုပြောရအောင်ဆိုသိရမဲ့သဘာဝတရားတွေရှေ့ရှုပြီးတော့သိတတ်တဲ့အဲ့တော့ဝိပဿနာအလုပ်ကိုအားထုတ်တော့မယ်ဆိုတဲ့အခါဘာရီတိရမှာတော့မေးပဲဆိုလို့ရှိရင်ကုသနာမှာရှိတဲ့ရှုတရားနဲ့တန်တရားကိုသိရတခြားအသိရမှာပညာကိုကြော်ဖြတ်ပြီးတော့သဘာဝကိုသိနိုင်တယ်ရှုတရားတန်တရားတွေစပါလို့ငါဆိုတဲ့ငါလုပ်နေတဲ့အရာတွေငါဟာလို့ထင်နေတဲ့အရာတွေမဟုတ်တော့ဘဲနဲ့သူ့သဘာဝအတိုင်းသိတာမျိုးအဘိညာပညာညာတ္ထေဉာဏသိစရာတွေကိုသိတတ်တဲ့သဘောကြောင့်ညာတ္ထပရိညာညာတ္ထဆိုတာသိစရာဖြစ်တဲ့သဘာဝတရားတွေကိုပရိညာပိုင်းပိုင်းခြားခြားသိတယ်အဲ့ဒါကဝိပဿနာရဲ့ရှေ့ပိုင်းမှာဘာတွေကိုသိတာလို့ဆိုဝိပဿနာရဲ့အာယုဖြစ်တဲ့ယုတ်တရားဝိပဿနာရဲ့အာယုဖြစ်တဲ့နံတရားတွေသိအဲ့ဒါတို့သိတဲ့အခါမှာသဘာဝလက္ခဏာလို့ခေါ်တဲ့ရှုတော်မှန်လေးသိရတယ်။ဒါမသိဘဲနဲ့အနိစ္စဒုက္ခအတ္တကြော်မှတ်လို့မရဘူးနော်။တချို့ကအဲ့ဒါကိုသိเสียမလိုဘူးလို့ပြောကြတယ်။စင့်ကျော်သွားလို့ရှိရင်foundation မချပဲနဲ့တိုက်တယ်တယ်လို့ပဲဖြစ်မှာပဲ foundation ကိုအရင်ချရဝိပဿနာတရားချင်းစဉ်ချင်းကြံကြို့ကိုအထောက်ပြီးဆိုတဲ့အခါမှာကိုရှိရမယ့်သဘာဝတရားကိုတွေ့အောင်အရင်ကြည့်ရတွေ့သိအောင်အရင်လုပ်ရမယ်အဲ့ဒါပြောမယ်ဆိုရင်နာမရူပပြိစေတာဉာဏ်ရယ်ပြိစရာပြိခာဉာဏ်ရယ်အဲ့ဒီနှစ်ခုအဲ့ဒီဉာဏ်နှမျိုးကိုညာတပရိညာလို့ခေါ်တယ်။အဲ့ဒါဝိပဿနာရဲ့ရှေ့ပိုင်းမှာရှိနေတဲ့ဝိပဿနာမဟုတ်သေးဘူးလို့ပြောလို့ရတယ်။အဲ့တော့ဝိပဿနာရဲ့ foundation လို့ပြောလို့ရတယ်။တိုက်တယ်မယ်ဆိုလို့ရှိရင် foundation ကိုခိုင်အောင်ရင်ချပြီးတော့မှတိုက်တယ်။စာဦးဆောက်တယ်။အဲ့ဒါမျိုးလိုပဲရှေ့ပိုင်းမှာအရင်စပထမရှုတရားနဲ့နတ်တရားကိုပိုင်းပိုင်းနိုင်နိုင်သိအောင်ပိုင်းပိုင်းနိုင်နိုင်သိအောင်ဆိုတဲ့နေရာမှာနှစ်ဆင့်ရှိတယ်။ပထမရှုဆိုတာပဲဟာနာမ်ဆိုတာပဲဟာသင်ရသုတ္တမယဉာဏ်နဲ့အရင်သိအောင်ပေါ့။သိပြီးတဲ့အခါကိုယ်ခန္ဓာကိုယ်တွေ့အောင်ရှာ။အသိဉာဏ်နဲ့တွေ့အောင်ရှာ။အဲဒီလိုတွေ့အောင်ရှာလို့သဘာဝလက္ခဏာရဲ့ရှုတော်ကနေပြီးတော့ရှုတရားတွေကိုတွေ့သွားပြီနတ်တရားကိုတွေ့သွားပြီဆိုလို့ရှိရင်ဟောဒီယုံနဲ့နှစ်မျိုးပဲရှိတာပါလား ငါဆိုတာမဟုတ်ပါလားငါဆိုတာလည်းမဟုတ်ပါလားယောက်ျားမိန်းမဆိုတာလည်းမဟုတ်ပါလားတတ္တဝါဆိုတာလည်းမဟုတ်ပါလားတတ္တဝါလို့ငါကထင်နေတဲ့အထင်ကြီးကပျောက်သွားအရင်တော့ကမမရင်ရင်မြင်နေတဲ့အမြင်တွေကအကုန်လုံးပျောက်သွားပြီအမြင်စင်ကြယ်သွားတာဒါပေမဲ့လို့အဲ့ဒီဉာဏ်ရလို့ရှိရင်ဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာအမြင်ကစင်ကြယ်သွားပြီရုပ်နဲ့နာနှစ်မျိုးသာရှိတယ်တတ္တဝါဆိုတာမရှိဘူးလို့တေချာသွားတာဆုံးဖြတ်နိုင်သွားလူတိုင်းလူတိုင်းမှာရုပ်နဲ့နာနှစ်မျိုးပဲရှိတယ်ဒီနှစ်မျိုးကလွဲလို့ဘာမှမရှိဘူးလို့ပိုင်ပိုင်နဲ့နဲ့သိသွားလို့ရှိတယ်ဒါသင်္ခါရပရိစေရညာလို့လည်းခေါ်တယ်နာမရူပဝါဝဋ္ဌာနလို့လည်းခေါ်တယ်နာမရူပပရိစေရညာလို့လည်းခေါ်တယ်အဲ့ဒီညာကိုပဲဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်အဲ့ဒီညာအရင်ဖြစ်အောင်ကြိုးစားချိန်ချင်းထက်ထငါဆိုတာနဲ့ငါဟာဆိုတာပြောက်အောင်ကြိုးစားတော့ဆိုရလို့ပရိယာဝတိသောဝါယောယုတ်ကစပြီးတော့ရှုတယ်ဝိပဿနာလို့အထုတ်တဲ့ပုဂ္ဂိုလ်တွေဟာယုတ်ကပဲစရှုရှုနာကပဲစရှုရှုရှုလို့ရတယ်သို့သောအထက်ကရာဆရာတွေအကြံပေးထားတာကတော့ပုဂ္ဂိုလ်လွယ်ကူမှုရှိအောင်ဝိပဿနာဉာဏ်ဒီကဝိပဿနာတက်တက်သွားတဲ့ပုဂ္ဂိုလ်တွေဆိုရင်ယောဂစပြီးတော့ရှုတဲ့နယ်ဒါရှုရမယ်ဒီကပဲရှုရမယ်နာနာစမရှုရဘူးလို့ပြောတာမဟုတ်ဘူးညင်းစရာလည်းမလိုဘူးဒီကိစ္စကနော်ဒါကအကြံပေးတာယောဂစပြီးရှုတဲ့နယ်ဆိုတာအကြံပေးတာအဲ့တော့ဆိုပါလို့ပထဝီအာဝတိဇောဝါယောဆိုတဲ့ပထဝီကိုမြင်ရင်ဘယ်အနေမြင်လို့ဆိုမာတဲ့သဘောလေးပြော့တဲ့သဘောလေးဓာတုရဲ့သဘာဝလက္ခဏာလို့ခေါ်ပထဝီရဲ့ကိုယ်ပိုင်အမှတ်သားသဘာဝလက္ခဏာကိုမြင်ရင်းသိရင်ပထဝီကိုမြင်ရင်းပဲမာတဲ့သဘောပြော့တဲ့သဘောလေးကိုမြင်တယ်ငါလို့မမြင်ဘူးငါဥစ္စာလို့မမြင်ဘူးပါတဲ့သဘောပြောတဲ့သဘောပထဝီလို့ပြီအာမောဆိုတာစုစည်းတဲ့သဘောနဲ့ယူစည်းတဲ့သဘောနှစ်မျိုးရှိတယ်စုစည်းတယ်ဆိုတာကြီးပါလားပေါမှုတွေဖုတ်တာဖုတ်တော့မယ်ဆိုလို့ရှိရင်ဂျုံမှုတွေကိုရေလေးနဲ့ဆွတ်ပြီးတော့အတုံးခဲလို့ပြီဒါဒီကအတုံးခဲမြောက်လောက်ထားတော့ဆိုရေရလောက်ထားရှင်းမပါရင်ဒီဂျုံမုတ်နေခါအတုံးဖြစ်သွားတယ်အဲ့ဒါလိုပဲဘုန်းကြီးတို့တွေရဲ့ခန္ဓာကိုယ်မှာရှိတဲ့ခေါင်းပုံစံလက်ပုံစံနဲ့နှရွက်ပုံစံနှာခေါင်းပုံစံဟုတ်လားပုံစံဤတွေဖြစ်နေအာဘောကစုစည်းပေးတာအဲ့ဒါကဖွဲ့စည်းတဲ့သဘောဒီဖွဲ့စည်းတဲ့သဘောကစမ်းကြည့်လို့မရဘူးသူကစိတ်နဲ့ပဲသိရမယ်အသိဉာဏ်နဲ့ပဲသိရမယ်ဘာသာရုပ်ကယူစီးတဲ့သဘောယူစီးတယ်ဆိုတာချွေးတွေယူစီးလာတယ်နော်တွေးတွေသွေးတွေကယူစီးတဲ့သဘောဒီနှစ်ခုကိုတွေးတာအာဘောကိုတွေးတယ်လို့ဆိုဆိုတေသောကြတော့သူတဲ့သဘောနဲ့အေးတဲ့သဘောခန္ဓာကိုယ်နဲ့တွေးဝါယောကြတော့တွန့်ကန်တဲ့သဘောနဲ့ဖလှုပ်ရှားတဲ့သဘောဖလှုပ်ရှားတဲ့သဘောဆိုတာအာလုံးသိကြတဲ့အတိုင်းတွန့်ကန်ထားတာတော့ဒီပုံမှန်သန္တန်မပြတ်အောင်ပုံစံလေးမပြတ်ဘေးကနေပြီးတွန့်ပေးတာအဲ့တော့ဝါယောရဲ့သဘောဒီသဘာဝလက္ခဏာလေးတွေကိုမြင်တာဟာပထဝီအာဝတိသောဝါယောတို့ကိုမြင်တာပဲလို့ဒါလေးတွေဟာငါလည်းမဟုတ်ဘူးငါ့ခံမဲ့မဟုတ်ဘူးသူသဘာဝတရားပြတာဖြစ်တယ်ကိုယ်တဏ္ဍာမှာရှိတဲ့ကိုယ်သိတဲ့ရုပ်တရားတွေကိုကြည့်လိုက်ပြီးတော့ငါ့သဏ္ဍာန်မှာမာတဲ့သဘောပြူတဲ့သဘောပဲရှိတယ်။နောက်အေးတဲ့သဘောပူတဲ့သဘောရှိတယ်။လှုပ်ရှားတဲ့သဘောတွန့်ကန်တဲ့သဘောရှိတယ်။ယိုစီးတဲ့သဘောနဲ့ဆုစီးထားတဲ့သဘောရှိတယ်။အော်ဒီသဘောလေးတွေဟာပထဝီဘောတေဇောဝါယောမြတာဖြစ်တယ်။ငါလည်းမဟုတ်ဘူးငါ့ကလည်းမဟုတ်ဘူးဆိုတော့အထက်ထဆင်ရှင်သုံးသက်လာနိုင်ပြီဆိုလို့ရှိရင်ငါဆိုတာပျောက်သွားနိုင်တယ်ပေါ့။ငါ့ဆိုတာပျောက်သွားနိုင်။ယုတ်တရားကိုယုတ်တရားလို့ပဲမြင်လာ။အဲ့ဒီလိုမြင်လာတဲ့အသိဉာဏ်မျိုးကိုဒါညာတပရိညာလို့ခေါ်တာနော်ညာတပရိသိချင်တယ်လို့သိပိုင်ပိုင်နဲ့နဲ့သိတော့နောက်ပိုင်းကျတော့ညာတပရိညာဒါကုန်ပြီလားဆိုတော့မကုန်သေးဘူးတချမ်းပဲသိသေးနောက်တချမ်းဆန်လို့နောက်တချမ်းကဘာလို့ဆိုဆန်ရဆန်ရအကြောင်းမှတွဲဖက်ပြီးတော့သိဘာကြောင့်ဒီလိုဖြစ်နေရလဲဆိုတာကိုဆန်ရဆန်ရအကြောင်းပြအကြောင်းသိ အကြောင်းဆိုဒီမှာပရိသတ်သဘောပတ်နဲ့လည်းပဲအကြောင်းပဲနော်ပရိသတ်သဘောပတ်နဲ့ဆင်ញင်နိုင်လို့ရှိရင်လည်းအကြောင်းပဲဟောကြည့်လူဘဝရလာတာကိုကအတိတ်ဘဝကအမှန်မသိခဲ့တဲ့အဝိဇ္ဇာကြောင့်လုံပြီးလုံရလုံချင်းလို့ဆိုရင်ကုသိုလ်ကံအကုသိုလ်ကံဖြစ်တာလုံပြီးလုံရလုံချင်းဆိုရင်ကုသိုလ်ကံအကုသိုလ်ကံဆိုရင်သင်္ခါရတွေဖြစ်တာအဲ့ဒါကိုပြောတာအဝိဇ္ဇာပစ္စယသင်္ခါရအမှန်မသိတော့တခုလုံးတယ်လုံးတော့ဘာဖြစ်တယ်ရတာသင်္ခါရပစ္စယဝိညာဏဘဝရဲ့မျိုးစိတ်လေးဖြစ်တဲ့ပရိသေရိစိတ်လေးပေါ်လာတယ်အဲ့တော့ရလာတော့ဝိညာဏရလာတာနဲ့တပြိုင်တည်းဘာဖြစ်လာတော့ဆိုကြည့်မျိုးစိတ်လေးကမြေကြီးနဲ့တွေ့ပြီးတော့အပင်လေးပေါက်လာပြီးအမြစ်လေးကျလာပြီးဆိုရင်လူကဘာလုပ်ပေးစရာဘာလုပ်စရာမလိုဘူးအညောင်လေးကနေပြီးတော့အကိုင်းတွေအခက်တွေထွက်လာမယ်အပွင့်တွေအသီးတွေဖြစ်လာတယ်ဒါလူလုပ်ပေးစရာမလိုဘူးနော်အဲ့ဒါလိုပဲဝိညာဉ်ဆွဲမျိုးစိတ်တွေကျလိုက်တာနဲ့ဝိညာဏပစ္စယနာမရူပံနန္ဒီယုတ်တွေကြီးပွားလာရောအဖြစ်ကဲအဲ့ဒီနန္ဒီယုတ်တွေဖြစ်လာပြီးဆိုရင်ဘာတွေပါလာတော့လဲမျက်စိပါလာတယ်နှာခေါင်းပါလဲလျှာပါတယ်ကိုယ်ပါတယ်စိတ်ပါတယ်အာယုခံစားမှုတွေအာယုတွေကိုခံယူနိုင်တဲ့အင်္ဂါရပ်တွေပါလာဒါကိုသရယတနာနာမရူပပစ္စယသရယတနာလို့ပြောတယ်အဲ့လိုပါလာတော့ဘာဖြစ်တယ်ဆိုမျက်စိပါလာတော့ပြင်မက်ကမြင်စရာအာယုဆက်တွေ့တယ်။နားပါလာတော့အပန်းနဲ့ဆက်တွေ့တယ်။အဲ့ဒီဆက်တွေ့မှုတွေကိုဘာပြောတာလဲဆိုတာလာရဏပစ္စယဖတ်တော်လို့ပြောတာ။တိုင်းဖန်တာကိုကန်တက်လို့ဘာသာပြန်တယ်။ဆက်တွေ့တယ်။ဘာနဲ့ပါဆက်တွေ့ပေးတာလဲစိတ်ကိုအာယုနဲ့ဆက်တွေ့ပေးလိုက်တာ။ဟောဒီမျက်စိပါလို့မြင်စရာအာယုံကိုမြင်တယ်နားပါလို့ကြားစရာအတန်တွေကိုကြားတယ်နှာခေါင်းပါလို့အနံ့တွေရတယ်ပြင်လက်ကဟာနဲ့အခွဲနဲ့ဆက်သွယ်စဉ်းစားကြည့်ပေါ့အဲ့ဒါလို့ဆက်သွယ်မှုတွေရတာအဲ့ဒါကိုသံဃာရဏပစ္စယဖတ်တော်လို့ပြောတယ်တက္ကဖတ်သာပါလာပြီးတဲ့ကြောင့်ဘာဖြစ်လဲဆိုဖတ်သာပစ္စယဝေဒနာအဲ့လို့ဆက်သွယ်မှုကြောင့်ခံစားမှုလေးတွေလာအကောင်းဆုံးကြိုက်တယ်မကြိုက်ဘူးဆိုတော့ခံစားမှုလေးတွေအတွေ့အကြုံလေးတွေရတယ်အဲ့ဒါကိုဖတ်တာပြည့်စုံဝေဒနာလို့ဒါလူ့ဘဝစဉ်းစားကြည့်ဒီတိုင်းနဲ့ကိုယ့်ကိုအကျမ်းမြင့်မဲ့ဆင်ញင်ကြည့်ပြိဿတဘုံပါဒီတိုင်းလေးအကျမ်းမဲ့ဆင်ញင်ကြည့်တို့ဟာလေးဘဝတစ်ခုမသိဘူးမသိလို့လုပ်ခဲ့တယ်လုပ်လို့ဒုတိယဘဝမှာဖြစ်လာတယ်ဖြစ်လာတဲ့အခါမှာရုပ်တည်နံတွေရလာတယ်ဟောမျက်စိနံတာလေယာကိုဆိုရဲအာရဏတွေရလာတယ်ရလာပြီးတဲ့အကြောင်းဆက်တွေ့တယ်ဒီမှာအရင်ကနေဆက်တွေ့တယ်ဆက်တွေ့တော့ခံစားမှုတွေတွေ့ကြုံနေရတယ်ခံစားမှုတွေတွေ့ကြုံနေရတော့မလာလို့ဆိုတော့တွေ့ကြုံပေါ်မှာငူတည်ပြီးတော့ဝေဒနာပစ္စယတဏှာတို့ချင်တာဖြစ်တယ်အဲတော့လိုချင်တော့ဘာဖြစ်တယ်ဆိုတော့လိုချင်တော့ဆွဲလန်းတာပေါ့ဆွဲလန်းမှုဖြစ်တဲ့အတွက်ကြောင့်တဏှာပစ္စယဥပါဒဏ်ဆွဲလန်းတာတော့ဘာဖြစ်တယ်ဆိုတော့ဆွဲလာပြီဆိုရဲကအဲ့ဒါရလို့ကျိုးစားတာကျိုးစားတော့ဥပါဒဏ်ပစ္စယဟောပဲဖြစ်ပေါ်မှုတစ်ခုအတွက်လှုပ်လှုပ်တာဘဝဆိုတာဖြစ်တာပြောတာเนาะဖြစ်စီတာနဲ့ဖြစ်တာပြောတာဖြစ်စီတာကကတ္တရာဖြစ်လာတာကခန္ဓာငါးပါးအဲ့ဒါကိုစာလို့ပြောတော့เนาะကမ္မဘဝလေဥပပတ္တိဘဝနှမျိုးခွဲပြောတာကမ္မဘဝဆိုတာကံတရားတွေကိုပြောတာဥပပတ္တိဘဝဆိုတာကံတရားကြောင့်ရလာတယ်ကမ္မပြိဋ္ဌာတ်ခန္ဓာခန္ဓာကိုအော်ဆွမ်းလန်းရှိလာတဲ့အတိုင်းလူတွေဟာဖြစ်ချင်တာနဲ့ဖြစ်ဖြစ်အောင်လုပ်တာရင်ဖြစ်တာဒီနဲ့ခုဖြစ်ဘဝစာရဒါပေမဲ့ဘဝရတော့ဘာဖြစ်တယ်လို့ဘဝပစ္စယစာတိကိုမွေးလာပြန်ပြီမွေးလာရင်ဘာဖြစ်လို့ရောသရမရဏဒီကြားထဲမှာဘာတွေတွေ့ဦးမလို့တောကပိကေဝဒုက္ခတောလန္တဥပယခဒီတန်လျာဆက်ကြီးကရက်လို့မရတော့အောင်ဒီတိုင်းနဲ့သွားနေတယ်အဲ့ဒါလို့အကြောင်းကျိုးပါဆင်ញင်တတ်လာလို့ရှိရင်ပစ္စယပရိက္ခာညာလို့ခေါ်တယ်။ဒီယုံ nant တွေအဲ့လိုဆက်တယ်ပြီးတော့ဖြစ်နေတာ။ခုနကပထဝီကိုတွေ့ရုံနဲ့မကဘူး။အာဘောတိဆုံးဝါယောဓာတိဘာကိုတွေ့ရုံနဲ့မကဘူး။တွေ့လာပြီးတဲ့အခါမှာဟောဆိုင်ရဆိုင်ရအကြောင်းကြောင့်ဒီတရားတွေကဒီလိုဒီလိုဖြစ်တယ်လို့သိလာကြတော့ပစ္စယပရိက္ခာညာလို့ခေါ်တယ်။အဲ့တော့ညာသံပြညာဆိုတာအခုပြောတဲ့နမရူပပရိစေတဉာဏ်ရဲ့ပိစေအပရိဟဏဒီဉာဏ်တစ်ခုကိုညာသံပြညာလို့ခေါ်ဒီညာသံပြညာအခန်းကဏ္ဍမှာရုပ်တရားနံတရားတွေကိုရောလက္ခဏာရှုတော့မှတိဖို့ပိုင်ပိုင်နိုင်နိုင်တိဖို့ခံပဲဖြစ်ပါ ဒီနေရာမှာအနိစ္စဒုက္ခအနတ္တမလာသေးဘူးဆိုတာတတိထားဖို့လိုအပ်တယ်အဲ့တော့ဝိပဿနာလမ်းကြောင်းကိုမရောက်သေးဘူးထားတာဝိပဿနာဘာဖြစ်လို့ဝိပဿနာလမ်းကြောင်းကိုမရောက်သေးဘူးလို့ပြောရတာလို့ဆိုဝိပဿနာဆိုဒီမှာအနိစ္စဒုက္ခအနတ္တလို့ဆိုတယ်အာမေညလက္ခဏာကိုမြင်မှဝိပဿနာလို့ဆိုတယ်အစိုးရပြောနော်အစိုးရပြောဒါကြောင့်မလို့အခုပြောမယ်နေရဝိပဿနာတို့သမသနာကလာပသမသနာဆိုတာကြည့်ဝိတ္တိမဲ့မှာမလို့ဆိုထားတော့ဆိုတော့ဝိတ္တိမဲ့မှာကဝိပဿနာယကလာပသမသနာဝိပဿနာယအာတိကလာပသမသနာဓမ္မုံနေရဝိပဿနာဒီဝိပဿနာဉာဏ်ရဲ့အစပါလို့ဆိုတာအဲ့ဒါပါအကြောင်းဆိုခုဒီဉာဏ်နှစ်ခုရပြီးတဲ့နောက်မှာတိရဏပရိညာမိုက်ကြမှာဝိပဿနာစရတယ်လို့ပြောမှာနော်အဲ့တော့တိရဏပရိညာပဲအခုညာကပရိညာပဲမှာယုတ်တရားတန်တရားတွေကိုအခုတိတာနမရူပရိစေတာညာရရင်ဒိဋ္ဌိမိတ္တုစင်ကြယ်တဲ့အနေနဲ့ခုဖြစ်ပိစ္ဆပရိညာညာရလို့ရှင်ကေခာဝိတရဏဝိတ္တုတန်တရားတွေရှင်းသွားဘာကြောင့်ဖြစ်လဲဆိုတော့တိသွားပြီဒီရှင်းရှင်းရှင်းကြီးမြင်သွားအဲ့ဒီဉာဏ်နှစ်ခုဒီညာတပရိညာရဲ့အပိုင်းနဲ့ဝိပဿနာရဲ့အရှိတ်ခိုင်မာတည်ဆောက်ပြီးတော့ဝိပဿနာဉာဏ်ကိုကူးပြီးဆိုတဲ့အခါကျတော့တိရဏပရိညာတိရဏဆိုဆုံးချက်ချက်ကလေးတွေသွားတိရဏဆိုဆုံးချက်နိုင်တယ်အဲ့ဒါကျတော့တိရဏပရိညာဆိုတာဘယ်သူ့ကိုပြောတာလဲလို့ဆိုအခုပြောတဲ့နေရဝိပဿနာသို့မဟုတ်ကလာပသမသနာသမသနာဉာဏ်နဲ့ဥရိယပယဉာဏ်ကိုတိရဏပရိညာလို့ခေါ်သမသနာဉာဏ်နဲ့ဥရိယပယဉာဏ်ကိုတိရဏပရိညာဒါလောကီဝိပဿနာကိုတသက်ခွဲတဲ့အခါမှာအဲ့လိုခွဲရလောကုတ္တရာဘာခွဲတဲ့အခါကျတော့ဒါနဲ့မတူတိရဏပရိညာကိုအနုလောမဉာဏ်ရှိအောင်ယူရန်လည်းရှိသေးတယ်အနုလောမဉာဏ်ရှိအောင်သွားရတဲ့ရှိတယ်ဒါကလောကီပညာလို့မှတ်တာဝိပဿနာတတ်ဝိပဿနာတတ်လောကုတ္တရာမဖက်ဖက်နဲ့ပြောမယ်ရှေ့ပိုင်းကျင့်စဉ်တွေကိုပြောမယ်ဆိုလို့ရှိရင်ဒီတိရဏပညာဆိုတာဟာသမထနာဉာဏ်နဲ့ဥရိယပညာနဲ့အဲ့ဒါကြတော့ခုနကပြောခဲ့တဲ့ပထဝီကိုမြင်တဲ့အခါမာတဲ့သဘောပြောတဲ့သဘောအာရောကိုမြင်တဲ့အခါမှာယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောတေဇောကိုမြင်တဲ့အခါမှာပူတဲ့သဘောအေးတဲ့သဘောဝါယောကိုမြင်တဲ့အခါမှာလှုပ်ရှားတဲ့သဘောတွန့်ကန်တဲ့သဘောအဲ့ဒီသဘောမဟုတ်တော့ဘဲနဲ့ဘယ်ကြီးအောင်ကြော်ပြီးတော့ဘယ်ကြီးအောင်တက်ပြီးတော့မြင်လို့ဆိုရင်အဲ့ဒီမာတဲ့သဘောလေးကဖြစ်ပြီးပြတ်သွားပြောတဲ့သဘောလေးကလည်းဖြစ်ပြီးပြတ်သွားပေါ်လာပြီးပြောက်သွားတယ်ကျူစီးတဲ့ဘောဖွက်စီးတဲ့ဘောလေးရတယ်ပေါ်ပျော်ပြီးပေါ်ပြီးတော့ပျောက်သွားတယ်ပူရာအေးရာလည်းပေါ်ပြီးတော့ပျောက်သွားတယ်ပေါ်လာတာလည်းတွေးလိုက်တယ်ပျောက်သွားတာလည်းတွေးလိုက်တယ်ဟုတ်အဲ့ဒါကြတော့တမင်ညာလက္ခဏာလို့ခေါ်ဖြစ်ပြီးတော့ဆိုင်းရဆိုင်းရအကြောင်းကြောင့်ပေါ်လာပြီးတဲ့အခါဖြစ်ဖြစ်သွားတာကိုမြင်လာအဲ့ဒါကြတော့မှသူကဝိပဿနာဉာဏ်လမ်းကြောင်းပေါ်တက်တယ်လို့ပြောတာဒါကြောင့်မို့စာပေကျမ်းမှာတော့ဘယ်လိုပြောတော့လို့ရှိသမင်ညလက္ခဏာအာရောပိတဝါအဲ့ဒီတဘာဝတရားတွေကိုမြင်နေတယ်ခုနကပထဝီကိုမြင်နေဆိုရင်အဲ့ဒီပထဝီရဲ့သမင်ညလက္ခဏာဆိုတာအနိစ္စဒုက္ခအနတ္တကိုသမင်ညလက္ခဏာလို့ခေါ်တယ်အာလုံးဆိုင်သင်္ခါရတရားတွေနဲ့အာလုံးသက်ဆိုင်လို့သမင်ညကိုပြောတယ်သမင်ညရဲ့အဓိပ္ပာယ်ကအတူတူလို့အဓိပ္ပာယ်ရနော်အာလုံး common ဒါမို့ universal characteristic ပြောအာလုံးတူတူပဲပထဝီလည်းဒီဟာရှိတာပဲအာဘောတေဇောဝါယောလည်းဒါရှိတာပဲဉာဏ်နဲ့လံတရားတွေလည်းရှိတာပဲလို့လည်းဆိုတာအဲ့တော့သာလဉ္ဇလက္ခဏာပေါ်ရောက်သွားတယ်ဆိုတာခုနသဘာဝလက္ခဏာကတရားကိုမြင်တာသာမဉ္ဇလက္ခဏာကြတော့အဲ့ဒီတရားရဲ့အသွင်ပန်းတဲ့မျိုးကိုထပ်မြင်တယ်ဒီလိုဆိုလို့ရနော်အပြစ်ကိုမြင်တာလို့ပြောရအောင်ခုနကသဘာဝတရားကိုသာမြင်တာအပြစ်မမြင်ဘူးပူတယ်အေးတယ်ဆိုတာအပြစ်မဟုတ်သေးဘူးနော်ပူတယ်အေးတယ်ဆိုတာသူ့ကိုမြင်တယ်။ဆိုတော့ဈေးသွားပြီးတော့ဟိုဆိုင်တဲ့ဆိုင်သွားပြီးတော့
အဝတ်စားတစ်ခုတော့ဝယ်တယ်ဆိုတော့အဝတ်ဝယ်တဲ့အခါမှာအရှင်းရောင်လေးနဲ့အပားမြတ်တာတို့အရှင်းရောင်လာတာတို့ဒါတွေကြီးပြီးတော့ဝယ်တယ်ဝယ်တဲ့အခါမှာသူဘာရှာတာတော့တွေ့ပြီးဒီကိုကြိုက်တဲ့အဝတ်စားတွေ့တယ်အရှင်းလည်းကြိုက်တယ်ဟုတ်လားအသားလေးလည်းကြိုက်တယ်ကြည့်နောက်တော့ဘာရှာတော့ဆိုရင်အပြစ်ရှာကြည့်ဟုတ်လားအစွန်နေတဲ့ရှိသလားအပေါက်နေတဲ့ရှိရှာကြည့်လိုက်တဲ့အခါကျအပေါက်ကလေးတွေအစွန်ကလေးတွေတွေ့လာလို့ရှိရင်အဲ့ဒီအဝတ်သူဝယ်ပါမလားအပြစ်တွေ့လားပကံသွားဝယ်ရင်လည်းအပင်လေးပါလေးတွေ့ရင်ဝယ်ပါမလားအဲခုနလိုပကံတွေ့တာနဲ့ခုနကညာတပညာတွေ့တာနဲ့ထူထူပဲနော်အဲ့ဒီပကံမှာအပေါက်ကလေးတွေဟောလားအပင်လေးတွေတွေ့တာအဲ့ကလေးတွေ့တာအဝတ်မှာအပေါက်ကလေးတွေဘီးလောင်ပေါက်လေးတွေအစွန်ထက်လေးတွေတွေ့တာနဲ့အခုဒီအနိစ္စဒုက္ခသဗ္ဗညာလက္ခဏာတွေ့ထူထူပဲသဘောချင်းကအဲ့ဒါမြင်လိုက်တာနဲ့တကြိမ်နဲ့ခုနပထဝီဘောမှာတွေ့တာတာမရှိတော့အာရောမှာတွေ့တာတာမရှိဘာလို့လဲဆိုဖြစ်ပြီးပြတ်သွားတာမြင်တာကိုသူ့ရဲ့အပြစ်ကိုမြင်တာအဲ့ဒီဟာသစင့်တက်ပြီးမြင်တဲ့အမြင်နဲ့အဲ့ဒါကိုတိရဏပညာလို့ခေါ်အဲ့တော့တိရဏပညာနဲ့ကြည့်လိုက်တဲ့အခါဒါကြောင့်မို့လို့တိရဏပညာနဲ့တွေ့ဖို့ရတဲ့ဒီဖြစ်တာပြက်တာကိုမြင်အောင်ကခုနကတော့ပစ္စည်းလေးဝယ်တဲ့အခါမှာဟိုဘက်ကကြည့်လိုက်ဒီဘက်ကကြည့်လိုက်နဲ့အမျိုးစုံလှက်ပတ်ကြည့်စမ်းကြည့်ကန်ကြည့်အမျိုးမျိုးစင်ရင်သုံးသပ်ကြည့်မှအပြစ်ဆိုတာတွေ့တယ်လို့ပဲဒီယုံနာနမသင်္ခါရတွေပေါ်မှာအမျိုးမျိုးကြည့်ရကြည့်ရင်ကြည့်ရင်ကြည့်ရင်လည်းဟောမမြဲတဲ့သဘောကိုတွေ့တာအဲ့ဒီဟာကိုအဲ့ဒါလို့အထက်ထက်ကြည့်တာကိုသံမတနာလို့ခေါ်တယ်နော်တောင်ဆိုတာအချင်းချင်းထထမတနာအတိညာနဲ့ပွတ်တိုက်မကြည့်ရဲဆိုတာမျက်စိနဲ့အထထကြည့်တာလေတခါလဲကြည့်ရင်ဘယ်မြင်မလဲအချင်းချင်းကြည့်ပါမြင်တာလေဟောအဲ့ဒါလည်းပဲယောဂဓမ္မသင်္ခါရကိုအချင်းချင်းထထကြည့်နေတာဟိုဒါကိုကလာပသမတနာလို့ခေါ်တယ်မနေ့ကယောဂနဲ့ပြတ်တာပဲဒီနေ့ယောဂနဲ့ပြတ်ပါပဲနေ့ကလာမယ့်ယောဂနဲ့ပြတ်ပါပဲဟုတ်လားလန်တရားတွေလည်းပဲထုတ်တူပဲဝေဒနာတင်ညာသင်္ခါရဝိညာဏတွေထုတ်တူရဲ့လို့အချိန်ချင်းထထသုံးတက်တာကလာပအာမတနာသမတနာညာလို့ခေါ်တယ်အဲ့ဒီလိုသုံးတက်တဲ့အခါကျတော့မှဖြစ်မှုပြမှုတွေကိုမြင်လာတဲ့ဥရိယပြညာဆိုတာဖြစ်တယ်မသုံးတက်ခဲ့တဲ့မဖြစ်ဘူးအဲ့ဒီသုံးတက်နေတာရဲ့ဖြစ်ပျက်ကိုမြင်လာတာရဲ့အနိစ္စဒုက္ခအနတ္တကိုမြင်လာပြီဆိုလို့ရှိရင်ဒါညာတပညာလို့ခေါ်တယ်အဲတိရဏပညာလို့ခေါ်တယ်ဆုံးဖြတ်လာနိုင်မမြဲဘူးဆိုတဲ့သဘောတွေမလို့ကျွန်တော်ဘူးဆိုတာဆုံးဖြတ်เสียရလေးတခုပဲပေါ့เนาะဒီပစ္စည်းမဝယ်တော့ဘူးလို့ဆုံးဖြတ်လိုက်တာဟုတ်လားအပြည့်နာစာလေးမြင်လိုက်တာနဲ့ဒီပစ္စည်းငါမလို့ကျွန်တော်ဘူးလို့ဆုံးဖြတ်လိုက်တာပဲလေသမင်ငင်ကတော့ကြိုက်တယ်ကားဝယ်ရင်ကားသမားတွေသာတိတွေခောက်ကြည့်တယ်ဘူးခောက်ကြည့်ခောက်ခောက်ကြည့်ဖာထားတာလားဟုတ်လားတကယ်အစ်စ်မှလားလျှောက်ကြည့်ပြီးတော့မှဝယ်ကြတာပဲ။ဘာပစ္စည်းဝယ်ဝယ်သိကြတယ်ဟုတ်ကဲ့။အဲ့ဒါလည်းပဲယုံနာဓမ္မသင်္ခါရတွေကိုခဏခဏခောက်ကြည့်တာ။ခောက်ကြည့်နေတာကိုသမသနာဉာဏ်လို့ခေါ်တာပဲ။အဲ့ဒီလိုခောက်ကြည့်တဲ့အခါမှာအပြစ်တွေ့လာတယ်။ဥရိယပြဖြစ်ပြီးတော့ပြတ်သွားတယ်။ဟောတိရဏပညာတိုင်းအဲ့ဒီဉာဏ်မျိုးတက်လာ။အဲ့ဒီကြတော့မှဝိပဿနာဆိုတာဖြစ်တယ်လို့မှတ်ဒါဝိပဿနာဒါကြောင့်မို့သမဒနာကလာပသမဒနာဝိပဿနာယအာတိလေဝိပဿနာလုပ်ငန်းရဲ့အစဟာဟောဒီအခြေရင်ထထခောက်ကြည့်ခြင်းပဲရုပ်တရားတရားတွေနဲ့ပတ်သက်ပြီးစံသက်ကြည့်လေခြင်းပဲစံသက်ကြည့်ပြီးဆိုတဲ့အခါမြင်တယ်အနိစ္စမြင်တယ်ဆိုတာဟုတ်တော့အဘဝငကောရှိနေမဟုတ်ဘူးအကြောင်းတိုက်ဆိုင်တော့ပေါ်လာတယ်ပေါ်လာပြီးတော့ပျောက်သွားတယ်ဟောအနိစ္စဒုက္ခဘယတိနာလေ။ဒါပြလို့ဒုက္ခတော့ဆိုတော့ဟောဖြစ်ပြီးပြက်သွားတာပြက်သွားတဲ့ဘေးရန်ကြီးကအမြဲတမ်းဒုက္ခပေးနေတာ။ဒါကြောင့်မူကြောက်เสียရကြီးပဲဆင်းရဲတယ်။ဟော။ဘေးရှိဒုက္ခပဲ။ဘယ်သူကမှဒီကြောက်เสียကောင်းတဲ့အရာဝတ္ထုတစ်ခုကိုဒုက္ခလို့မသတ်မှတ်ဘူးလေ။ဖြစ်ပြီးပြက်နေမှုတွေကအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်ဒီယုံနဲ့ဓမ္မသင်္ခါရတွေကအမြဲတမ်းဘေးတင့်နေတာဆိုတော့ကြောင့်ဒုက္ခ။အနတ္တအတ္တရကဒီယုံနဲ့ဓမ္မသင်္ခါရတွေဟာမမြဲဘူးသူတို့ကိုယ်တိုင်ပဲဒုက္ခဖြစ်နေတယ်မမြဲဘူးဒုက္ခဖြစ်နေတဲ့ဒီသ
တဘာဝတရားကြီးကဘယ်လိုလုပ်ပြီးတော့သူကပြုလုပ်သူတို့ခံစားသူတို့ဖြစ်မှာတော့ဟောကိုယ်လိုတိုင်သူဘာလို့ဘယ်လိုလုပ်ဖြစ်မှာတော့ဟောအနတ္တသူကိုယ်တိုင်ကိုယ်ကပျက်စီးနေတာဘယ်လိုလုပ်ပြီးတော့ငါဖြစ်မှာတော့ဘယ်လိုလုပ်ပြီးငါဟာလို့သတ်မှတ်မှာတော့ဟောအနတ္တရဲ့သဘောတွေပေါ်လာတာပေါ့အဲ့လိုအနိစ္စဒုက္ခအနတ္တကိုရှင်းရှင်းလင်းလင်းကြီးစတင်မြင်လာပြီဆိုလို့ရှိရင်ကုရိယပြညာရပြီးတော့တံခတိရဏပညာပိုင်းလို့ခေါ်တယ်ဝိပဿနာဉာဏ်အစစ်အဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်ကိုဆင့်ပြီးအထောက်လိုက်တဲ့အခါမှာအဖြစ်ကိုကြော်ပြီးတော့အပြည့်တည်းကြီးပဲမြင်လာတယ်ဆိုတော့ပို့ပြီးတော့မြင်အားကောင်းလာတယ်ပေါ့မြင်အားကောင်းအနိစ္စမြင်တာဟာပို့ပြီးတော့မြင်အားကောင်းလာ။ဒါကြောင့်မို့အနိစ္စတာယပရမကောတိဘင်္ဂံပျက်စီးတာဟာအနိစ္စရဲ့ဒီအမြင့်ဆုံးအစ်စ်မယ်လို့ဒီလိုပြော။ဖြစ်ထာတော်မှပဲသတိပဋ္ဌာန်နိုင်တော်မူအပြက်တွေကအလွန်နှညာလုံးအာကြီးတော့အပြက်ကိုပဲမြင်နေဆိုဘင်္ဂံဘင်္ဂဉာဏ်အပြက်ကိုပဲရှုတော့ဘင်္ဂံဥပဒနာအဲ့ဒီဘင်္ဂဉာဏ်ကလေစပြီးတော့နောက်ပိုင်းဝိပဿနာဉာဏ်လေးအားလုံးကိုပဟာနာပညာလို့ခေါ်တယ်။သူကြတော့ခုနကတုန်းကအနိစ္စကိုမြင်ယုံမြင်လေးတာ။မမြဲဘူးဆိုတာဆုံးဖြတ်ယုံဆုံးဖြတ်သေးတာ။အခုကတစင့်တက်လာတာဆုံးဖြတ်ယုံနေမကဘူးသူကအနိစ္စလို့မြင်လာပြီးအတွက်ကြောင့်အနိစ္စလို့ထင်နေတဲ့တဏှာမှာထင်လာတဲ့အထင်ကြီးတစ်ခုလုံးကိုဖယ်ရှားပြလိုက်ဟော။တွန့်ပလိုက်ပြီအဲ့ဒီအမြင်ကြီးမရှိတော့ခုနကတည်းကမတွန့်နိုင်သေးဘူးသူကအနိစ္စလို့မြင်ုံမဲ့မြင်နေတာသူကအခုကမြင်ပြီးတော့အနိစ္စတင်ညာကိုယ့်ရဲ့အထင်ကြီးတခုကပျောက်ထွက်သွားတာအနိစ္စလို့ဆိုတဲ့အထင်အမြင်ဟာလောကရှင်းသွားတယ်ဒုက္ခလို့ရှုမြင်နိုင်တာနဲ့တကြိုင်နဲ့ဒုက္ခလို့ဆိုပြီးတော့လောကထင်းနေတဲ့အထင်တွေကလောကဖယ်ရှားပြလိုက်အနတ္တမြင်လိုက်တာနဲ့တကြိုင်နဲ့အတ္တလို့ထင်းနေတဲ့အထင်တွေကလောကဖယ်ရှားဒါကြောင့်မို့သူ့ကိုပဟာနာပရိညာလို့ခေါ်တယ်။သင်္ကန်ဥပဒနာဆပ်ပဟာနာပရိညာ။ဖဲဖယ်သွားတယ်။မှားရင်းတဲ့အချင်းလေးအတွေးလေးအချင်းလေးအချင်းဆိုတာလူမှရှိတယ်လေ။ရှိပါလားဟို။လက်ကွင်းတွေထဲမှာဆိုလို့ရှိရင်စာချောင်းရုပ်တို့လူပုံပန်းတန်ဝတ်ပြီးတော့ထားတာလေးတို့။ငှက်ကလေးတွေစာလေးတွေဒါမြင်လို့ရှိရင်တကယ်လူထည့်ပြီးတော့လန့်ပြေးကြတယ်လေ။အထင်ပဲနောက်တစ်ခါသမင်လေးတွေလက်ကွင်းလာစားမယ်လို့ရင်အဲ့ဒီဟာတကယ်လေဆောင်ယောက်ျားထင်ပြီးတော့လန့်ပြီးတော့ပြေးတယ်အဲ့ဒါလိုပဲဘုန်းကြီးတို့တွေဟာယုံနာဓမ္မသင်္ခါရတွေကိုငါလို့ထင်နေတယ်သူလို့ထင်နေတယ်နောက်အဲ့ဒီအထင်မြင်နေပုံမှာဘာတွေလာတော့ဆိုချစ်ခင်မှုတွေလာတယ်မုန်းတီးမှုတွေလာတော့အဲ့ဒီလိုမဟုတ်ဘဲနဲ့ယုံရဲ့နံရဲ့လို့သာသိလို့ရှိရင်မုန်းစရာရောရှိပါအောင်မလားချစ်စရာလည်းမရှိဘူးမုန်းစရာလည်းမရှိတော့ဟုတ်ကဲ့ဆိုတော့အထင်မြင်နေရဘလို့လူဒုက္ခပေးတယ်လေဒါပညာဝိပ္ပန္နတာလို့ခေါ်တယ်နော်ပညာဝိပ္ပန္နတာဆရာတော်ကြီးဘုဒ္ဓတော်ဆရာတော်ကြီးရေးတဲ့စာအုပ်ထဲမှာဒီပညာဝိပ္ပန္နတာအကြောင်းလေးကိုရေးထားတာလေးတစ်ခုအမှတ်သားစရာလေးတစ်ခုရှိတယ်အဝေးအရက်ကလာကြတဲ့ခုံတွေတွေဟာတောရလေးတွေဟာရောက်သွားတယ်တဲ့တောရဆိုတော့လျှက်စစ်ပြီးတွေပါတယ်လည်းမရှိဘူးတောင်တိုင်းပြီးစီပြီးကွက်ကလေးနဲ့အဲ့ဒီရွာမှာအလှကြီးယူနေတော့ခမင်းကျွေးတယ်ခမင်းကျွေးတဲ့အခါမှာဧည့်သည်တွေရောက်လာတော့ဝန္တာအာရခမင်းကျွေးတော့ဝင်စားကြစားလိုက်တဲ့အခါမှာအထူးသဖြင့်ဒီပြင်းဟင်းတွေဟာအသာသာနှင်းညွှန်းဟင်းကအမှန်မှချိုးတယ်ချိုးတော့လူတွေကသဘောကျတယ်ဒီနှင်းညွှင်းကောင်းလိုက်တာသူတို့ကတော့ခေါက်ဆိုင်နှင်းညွှင်းမှတ်ပြီးတော့ဒီနှင်းညွှင်းကောင်းလိုက်တာဟိုကလည်းပဲကဲယူသွားကြပူရာတွေပါထည့်ပေးလိုက်တယ်မနဲ့ကြတော့ဒီနှင်းညွှင်းနှွေးထားရင်မနဲ့ကြတော့ခမင်းစားတော့စားမလို့ကြည့်လိုက်တော့တီကောင်နှင်းညွှင်းဖြစ်ညကတော့ခေါက်ဆိုင်နှင်းညွှင်းဆိုပြီးတော့ကောင်းတယ်လေမနဲ့ကြတော့တီကောင်နှင်းညွှင်းဖြစ်တော့ညကစားပိသားတွေတောင်ထိုးပြီးအပြည့်ကြတယ်ဟုတ်ရတဲ့တွေလည်းအဲ့ဒါလိုပဲဖြစ်နေတာလို့မှတ်ထားဟုတ်ကဲ့ဒီကောင်မန်းမသိခင်တော့ကောင်းနေတယ်ဒီကောင်မန်းသိတဲ့အခါအံ့လာရုပ်နဲ့ဓမ္မသင်္ခါရတွေနဲ့အဲ့ဒါဒီလိုဆက်လို့เนาะအဲ့တော့ချစ်ချင်အောင်ဆိုတာလည်းမတွေ့တော့ဘူးမုန်းပြဆိုတာလည်းမတွေ့တော့ဘူးအားလုံး ပရမညာတပညာဆိုတာသိစရာတွေကိုရှုဥစွာသိအောင်လုပ်ခြင်းဖြင့်ညာတပညာဆိုတဲ့ဝိပဿနာဉာဏ်ရဲ့အခြေခံကိုရမယ်။အော်မမြင်ဘူးဆိုတဲ့သဘောတွေကိုဆုံးဖြတ်လာနိုင်တဲ့အဋ္ဌဉာဏ်ရရင်တိရဏပညာဆိုတဲ့အပိုင်းကိုရောက်လာနိုင်တယ်။အဲ့ဒီကနေတဆင့်တက်လိုက်တဲ့အခါကျတော့ဖယ်ရှားနိုင်တဲ့အဆင့်တွေကိုရောက်လာတော့ပါဟနာပညာလို့အဲ့ဒီလိုဖယ်ရှားဖြစ်နိုင်ပြီဆိုတဲ့အခါဒီအထင်နေအမြင်နေကြောင့်မလို့ဖြစ်ပေါ်လာတဲ့ချက်ချင်းမုံငယ်ဆိုတာတွေလုံးဝကင်းစင်ပြီနောက်ဆုံးမှာစိတ်ဓာတ်ကြန့်ခိုင်မှုကတစ်ဆင့်ပြီးတစ်ဆင့်ရပါတယ်သောတာပန်ဆိုရင်စိတ်ဓာတ်ကြန့်ခိုင်မှုအာနေသေးတယ်တခရာကံလည်းပဲအာနေသေးတယ်အနာကံမှာလည်းရှိသေးတယ်စိတ်ဓာတ်ကြန့်ခိုင်မှုမရှိသေးဘူးယဟနာဖြစ်ပြီးဆိုမှစိတ်ဓာတ်ကြန့်ခိုင်မှုအလုံးရမယ်မိုက်နော်အေးဒါကြောင့်မလို့ကျမ်းနာပုဂ္ဂိုလ်ရဲ့ဝိပဿနာခြင်းစဉ်ဖြစ်အောင်တို့တွေသောတာပန်ဖြစ်ဖို့ဝိပဿနာခြင်းတလုံးသောတာပန်ဖြစ်ပြီးရင်လည်းဝိပဿနာခြင်းဝိပဿနာခြင်းပြီးသက္ကရာကံဖြစ်အောင်သက္ကရာကံဖြစ်ပြီးရင်လည်းဝိပဿနာခြင်းအနာကံဖြစ်အောင်အနာကံဖြစ်ပြီးလို့ရှိရင်လည်းဝိပဿနာခြင်းမှာကျမ်းနာဖြစ်တယ်ကျမ်းနာဖြစ်ပြီးဆိုတော့မှကတံကရဏီယံလုံးစရာတွေပြီးလို့လမ်းဆုံးတယ်လို့အဲ့ဒီအစဉ်ရောက်ပြီဆိုတော့မှခုနကမှအဟံကာရမမံကာရမာနာဒုတိယဆိုတဲ့ကိလေသာတွေနဲ့ပတ်သက်လာတဲ့မာနတွေဆွမ်းလုံးဖယ်ရှားပြစ်လိုက်နိုင်လို့အချင်းအမြင်တွေအားလုံးပြောက်ပြီးတော့လုံးဝအမှန်မြင်တဲ့အစဉ်ရောက်ပြီးတော့ဘာကူမှဆိုရင်ကြမရှိဘူးတဲ့ရှင်သာရိပုတ္တရာမိတ်ချားတယ်လို့ရှင်အန္တနာကကိုရောမြတ်စွာဘုရားပြိဋိဘာသံမှာမဆိုရည်ဘူးလားလို့ဆိုဆိုရည်ဘူးတဲ့ဘာလို့လို့မဆိုရည်တာတော့ဆိုကိလေသာအဟံကာရမမံကာရမရှိတော့ဘူးကိလေသာတွေမရှိတော့တဲ့အတွက်ကြောင့်မစိုးရိမ်တော့ကြံ့ခိုင်တဲ့စိတ်ဓာတ်အပြည့်အဝရသွားပြီအဲ့လိုကြံ့ခိုင်တဲ့စိတ်ဓာတ်အပြည့်အဝရအောင်တို့တွေဝိပဿနာတရားကိုကျင့်ကြံကြိုးပမ်းအထွတ်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကြိုးစားအထွတ်နိုင်ရပါစေကုန်တည်းကဲမေတ္တာပို့တတ္တဝါများစွာ
တတ္တဝါများစွာ
သိဉ္စံကွာ
သိဉ္စံကွာ
သမ္မာကြပါစေ
သမ္မာကြပါစေ
တတ္တဝါများစွာ
တတ္တဝါများစွာ
သိဉ္စံကွာ
သိဉ္စံကွာ
သမ္မာကြပါစေ
သမ္မာကြပါစေ
သိတာဤဉ္စံ
သိတာဤ
ဆိုင်ရောက်တော်မူကြပါစေကုန်တည်း